ပကုံးမြို့ဝင်းနေမိတာယုံကြောင်းတိုက်ဆရာတော်ပြစ်ခံရပြီးပြန်လည်တော်မူတဲ့ဖြစ်စဉ်အမှန်ကိုစီစစ်ဖော်ထုတ်နေတယ်လို့စစ်ကောင်စီကပြောပါတယ်။တိုက်ခိုက်မှုကိုကိုယ်တိုင်ကြုံခဲ့တဲ့ဆရာတော်တစ်ပါးကမိန့်ကြားခဲ့ပြီးတဲ့နောက်ဆရာတော်ရဲ့မိန့်ကြားမှုဟာအစောပိုင်းသတင်းထုတ်ပြန်ချက်တွေနဲ့ကွဲလဲနေတာကြောင့်အဖြစ်မှန်ကိုစီစစ်ဖော်ထုတ်နေတယ်လို့ဒီနေ့ဇွန်လ21ရက်နေ့မှာစစ်ကောင်စီကသတင်းထုတ်ပြန်လိုက်တာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုအောင်ပြောပြပေးပါအောင်ခင်ဗျာ။
ဇွန်လ19ရက်ကမန္တလေးတိုင်းနေစုံမြို့နယ်ပကြီးကမ်းမလမ်းမှာပကူးမျိုးဝင်းနေမိတာယုံကြောင်းတိုက်ဆရာတော်ကြီးပြန်လည်တော်မူခဲ့တဲ့ပြစ်ခတ်ခံရမှုအဖြစ်မှန်ကိုစစ်စစ်ဖော်ထုတ်နေတယ်လို့စစ်ကောင်စီကဒီကနေ့ဇွန်လ21ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့ဇွန်လ19ရက်နေ့က PDF အကြမ်းဖက်သမားတွေကပြစ်ခတ်ခဲ့တာကြောင့်ဆရာတော်ကြီးပြန်လည်တော်မူသွားတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့တာပါဒါပေမဲ့ပြန်လည်တော်မူခဲ့တဲ့ဆရာတော်ကြီးနဲ့အတူကားတစ်စီးထဲမှာလိုက်ပါလာတဲ့ကံ30ဆရာတော်ကသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်အမှန်ကိုမိန့်ကြားခဲ့တဲ့ရုပ်သံဗီဒီယိုတွေအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဖြစ်စဉ်အမှန်ကိုစစ်စစ်ဖော်ထုတ်လာပြီးလိုအပ်တဲ့အရေးယူမှုတွေလုပ်နေတယ်လို့စစ်ကောင်စီကထုတ်ပြန်လိုက်တာပါ
ဖြစ်စဉ်နဲ့ပတ်သက်ပြီးကနဦးသတင်းထုတ်ပြန်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့အစီအစဉ်မှာသတင်းပို့တင်ပြလာသည့်အချက်အလက်များကိုအခြေခံပြီးသတင်းထုတ်ပြန်ခဲ့ခြင်းဖြစ်ပြီးဆရာတော်ကြီးဤမိန့်ကြားမှုသည်သတင်းထုတ်ပြန်ခဲ့မှုနှင့်ကွဲလွဲမှုများဖြစ်ပေါ်လျက်ရှိတာကိုတွေ့ရှိရပါသည်သို့ဖြစ်ပါ၍၎င်းဖြစ်စဉ်နဲ့ပတ်သက်ပြီးမြေပြင်ဖြစ်စဉ်အမှန်ပေါ်ပေါက်စေရေးလိုအပ်တဲ့အစီအစဉ်ဖော်ထုတ်မှုများဆောင်ရွက်လျက်ရှိကြောင်းနှင့်ဖြစ်စဉ်မှန်အားသိရှိရပါကလိုအပ်သည့်အရေးယူမှုများဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းသိရှိရပါတယ်ရှင်
ဇွန်လ19ရက်မှာကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်လို့ဆရာတော်ပြန်လည်တော်မူခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့တဲ့တရက်ထဲမှာပဲမန္တလေးတိုင်းသာသနာရေးမှူးကနေပြည်တော်သာသနာရေးဦးစီးဌာနကိုသတင်းပို့တင်ပြချက်ထဲမှာလဲကားကိုရက်ခိုင်းချိန်မှာမှန်မှချပဲမောင်းနှင်ခဲ့တဲ့အတွက်လုံခြုံရေးကင်းလှည့်သူတွေကကားကိုပြစ်ခတ်ခဲ့လို့ပြန်လည်တော်မူတာဖြစ်ကြောင်းဖော်ပြထားပါတယ်စစ်ကောင်စီသတင်းထုတ်ပြန်ချက်နဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုကွဲလွဲနေတာကြောင့်မေးခွန်းထုတ်မှုတွေရှိနေချိန်မှာစစ်ကောင်စီကအဖြစ်မှန်ပေါ်ပေါက်အောင်စစ်ဆေးနေတယ်လို့ပြန်ပြီးတော့ထုတ်ပြန်လိုက်တာပါဆရာတော်ဇာပနချင်းပဖို့ဇွန်လ20ရက်နေ့မှာအစည်းအဝေးပြုလုပ်ချိန်ကံ30ဆရာတော်ကြီးကသူကိုယ်တိုင်ကြုံတွေ့ခဲ့ရတာကိုပြန်ပြောခဲ့တာမှာစစ်တပ်ကအဓိကသုံးလေရှိတဲ့တရုတ်အစိုးရပိုင်ကုမ္ပဏီထုတ်ဖောဂါဘော်ကနေပြစ်လိုက်ချိန်ဝင်းနေမီတာယုံဆရာတော်တဘောခန္ဓာရုပ်သိမ်းသွားပြီးတော့သူကိုယ်တိုင်ကောင်းမှကားရဲ့မှန်စထိတယ်လို့မိန့်ထားပါတယ်။ကားရက်တဲ့အခါမှာလည်းပြစ်ခဲ့တဲ့စစ်ပုစစ်သားတွေကိုအခုလောက်ရက်ဆက်ရသလားလို့မေးတဲ့အခါကားမှန်ပိတ်ထားတာကြောင့်ဘုံကြီးမှန်မသိလို့ရန်သူကားထင်ပြီးတော့ပြစ်ခတ်ခဲ့တာလို့ပြောကြောင်းကံ30ဆရာတော်ကကြုံတွေ့ခဲ့ရတဲ့အခြေအနေကိုမိန့်ကြားခဲ့တာဖြစ်ပါတယ်။ဇွန်လ20ရက်နေ့ကကံ30ဆရာတော်ကြီးမိန့်ကြားတဲ့ဗီဒီယိုဖိုင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့လာပြီးတဲ့နောက်ညနေပိုင်းမှာစစ်ကောင်စီရဲ့ဗကိုးတိုင်းဆွေရအဖွဲ့တာဝန်ရှိသူတဦးကဆရာတော်ကြီးမိန့်ကြားမှုတွေနဲ့သတင်းမှထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးကျောင်းတိုက်မှာရှိတဲ့ဆရာတော်တွေကိုတွားရောက်ရှင်းပြခဲ့ပါတယ်ဘဂိုးတိုင်းဆိုရအဖွဲ့တာဝန်ရှိသူသတင်းအမှားထုတ်ပြန်တာနဲ့ပတ်သက်ပြီးဆရာတော်တွေကိုရှောက်ထားတာဟာမှန်ကန်ပြီးမြေပြင်မှာစစ်စစ်ပြီးတော့လှုပ်တင့်လှုပ်ထိုက်တာကိုလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့တဲ့အကြောင်းဝင်းနေမီတာယုံကြောင်းတိုက်ကဆရာတော်တပါးကလည်း VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်လက်ရှိမှာဆရာတော်ကြီးရဲ့ရုပ်ကလပ်တော်ကိုကြောင်းတိုက်မှာအပူဇော်ခံထားပြီးလာရောက်ဖူးမြော်လို့ရတယ်လို့ဆရာတော်ရဲ့တပည့်ဆရာတော်တပါးကအခုလိုမိန့်ပါတယ်ကြောင်း
တိုက်မြစ်ကျင်ကြောင်းတိုက်ပေါ့နော်ဝင်းနေမီတာကြောင်းတိုက်ဒီကောင်ကတော့လည်းအကလုံးတနင်္ဂနွေကဒီတက္ကသိုလ်ကမှပြီးရောစံဃာတွေပါဒီခုမြော်လို့ရအောင်အကလုံးဖွင့်ပြထားပါမယ်ဘယ်သူမှမဆိုတော့ဘယ်သူမှမဆိုတော့အကလုံးလာဖွင့်ချာဖို့လို့ရတာဖြစ်တဲ့အကြောင်းကျွန်တော်လည်းပြောပြကြလို့ပါခိုင်းနော်
ဆရာတော်ကြီးရဲ့ရုပ်ကလပ်ကို6ရက်ကြာအပူဇော်ခံထားရှိပြီးနောက်ဇွန်လ29ရက်နေ့မှာရုပ်ကလပ်တော်ကိုမိသူကြိုပြီးအယိုးပြာတွေကိုစစ်တောင်းမြစ်ထဲမျှောသွားမယ်လို့လဲဇာပနစီစဉ်တဲ့ဆရာတော်တွေကမိန့်ပါတယ်ဆရာတော်ပြစ်ခတ်ခံရပြီးတော့ပြန်လည်တော်မူတာနဲ့ပတ်သက်ပြီးငဇွန်ဒေတာကန်တွေကတော့ပကြီကမ်းမလမ်းပိုင်းဟာစစ်တပ်စိုးမိုးထားတဲ့နေမြေဖြစ်ပြီးတော်လန်ရေး3နှစ်ကျော်ကာလအတွင်းတိုက်ပွဲဖြစ်နေတဲ့ဒေတာလည်းမဟုတ်ဘူးလို့ပြောပါတယ်ဇွန်လ19ရက်နေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကံ30ဆရာတော်အပါအဝင်ရင်မောင်းဖြစ်သူပါဒဏ်ရာရရှိခဲ့ပြီးစေကူတမှု나ဤအတော်ကြာမရရှိခဲ့ကြောင်းနဲ့နိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးခံရသူတွေကိုနှိပ်စက်မေးမြန်းတဲ့နေရာလို့နာမည်ကျော်တဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့နန်းတွင်းမှာခေါ်ယူစစ်ဆေးခံရတာတွေကိုလည်းကံ30ဆရာတော်ကတခြားဆရာတော်တွေကိုဇာပနအခမ်းအနားမှာရှင်းပြခဲ့ပါတယ်ခင်ဗျာ